မြန်မာနိုင်ငံမှာရှိတဲ့တိုင်းဒေသလူမျိုးတွေအတွက်နိုင်ငံသားစီစီရေးကပ်ပြားတွေပြုလုပ်တဲ့နေရာမှာလူဝင်မှုကြီးကြပ်ရေးဌာနတွေကနေတိုင်းရင်းသားလူမျိုးအဖြစ်မဖော်ပြဘဲမြန်မာလူမျိုးအဖြစ်သာရေးသွင်းခြင်းခံနေရတယ်လို့ဆိုပါတယ်။ဒီပြဿနာဟာအခုကျင်းပမဲ့ရွေးကောက်ပွဲအတွက်တိုင်းရင်းသားပါတီတွေအနေနဲ့လူမျိုးစုလွတ်တော်ကိုယ်စားလှယ်နေရာရဖို့အခက်အခဲတွေနဲ့တွေ့ကြုံနေရတယ်လို့လည်းတိုင်းရင်းသားနိုင်ငံရေးခေါင်းဆောင်တွေကပြောကြပါတယ်။ဒီအကြောင်းကိုထိုင်းခြေဆိုင်သတင်းတောင်နိုင်ကွန်းအင်ကဆက်ပြီးပြောပြပေးပါရှင်
။ဟုတ်ကဲ့ပါ။လမ်းမဲ့ရွေးကောက်ပွဲတွေမှာဝင်ရောက်ရှင်ပြန်မဲ့ပါတီတွေဟာတက်ဆိုင်ရာပြည်နယ်နဲ့တိုင်းတွေမှာနေထိုင်တဲ့တိုင်းနာတွေရဲ့လူရည်ချိုးစားလိုက်လူမျိုးစုလွတ်တော်ကိုယ်စားလှယ်တွေဖြစ်ပါဝင်အရေးခံပိုင်ခွင့်ရှိတယ်လို့အခြေခံဥပဒေကပြဋ္ဌာန်းထားပါတယ်။တချို့ပြည်နယ်နဲ့တိုင်းတွေမှာကြတော့တင်းတင်းလျှောက်ပတ်တဲ့လူရည်ချိုးစားတွေရှိနေပေမဲ့လည်းအဲ့ဒီခွေလန်းတွေဘယ်ချခံရတယ်လို့လဲမွန်တိုင်းသားနိုင်ငံရေးပါတီခေါင်းဆောင်တွေကပြောပါတယ်။ဒီလိုဖြစ်ရတာဟာမြန်မာနိုင်ငံလူဝင်မှုကြီးကြပ်ရေးဦးစီးဌာနတွေကနိုင်ငံသားစီစီရေးကပ်ပြားပြုလုပ်တဲ့နေရာမှာတိုင်းသားလူမျိုးတွေကိုမြန်မာလူမျိုးအဖြစ်နဲ့အမည်စရင်းရေးသွင်းနေတဲ့ကြောင့်ဖြစ်ပါတယ်။ကချင်ပြည်နယ်အတွင်းမှာနေထိုင်တဲ့ရှမ်းနီတိုင်းရင်းသူလေးမှတ်နန်းကြာကတော့သူကိုယ်တိုင်တွေ့ကြုံခဲ့ရတဲ့အဖြစ်တွေကိုအခုလိုပြောပါတယ်
။ကျမကတော့ရှမ်းနီလူမျိုးကကျမတို့ဒီမှတ်ပုံတင်နေလောက်တဲ့အခါကျမတို့ဘာလူမျိုးလဲဆိုမေးရပေါ့နော်။ကျမတို့ကရှမ်းနီလူမျိုးပေါ့မှတ်ပုံတင်တော့မှအရင်တုန်းကပေါ့ရှမ်းဗမာဆိုပြီးထဲခွင်ပေးခဲ့တယ်။ဒီ88နောက်ပိုင်းမှာတော့မှတ်ပုံတင်အစ်စ်ပြန်လောက်တဲ့အချိန်မှာရှမ်းဆိုပြီးထဲစရာမလိုတော့ဘူးပေါ့။မင်းတို့ကဗမာစကားပဲတတ်တဲ့အတွက်ဗမာလူမျိုးပဲဆိုပြီးတော့အဲ့လိုမျိုးကျမတို့မှတ်ပုံတင်မှာဗမာဆိုပြီးတော့ပဲထဲခွင်ရတာပေါ့လေ။
ဒါအပြင်မသိနားမလဲစာမတတ်တဲ့ရှမ်းနီတိုင်းသားတွေကိုလည်းမြန်မာလူမျိုးဖြစ်စည်ရင်သွင်းနေတာကြောင့်မြန်မာလူမျိုးဖြစ်တာစည်ရင်ဝင်နေတယ်လို့လည်းမှတ်နန်းကြာကပြောပါတယ်။မုံပြည်နယ်နဲ့ကရင်ပြည်နယ်မှာနေထိုင်ကြတဲ့ပို့လူမျိုးတွေဟာလည်းအလားတူဒီလိုပြဿနာနဲ့တွေ့ကြုံနေရတယ်လို့ပို့လူငယ်တူကအခုလိုပြောပါတယ်။
ဘိုးလူမျိုးတွေပေါ့နော်နိုင်ငံရေးစစ်စီကပ်ပြားလို့ခေါ်တယ်မဟုတ်ဘူးတောင်ပြုတ်လို့တဲ့နေရာမှာနဲ့မုံပြည်နယ်နဲ့ကရင်ပြည်နယ်မှာရှိနေတဲ့ပို့တွေအများစုကအရင်တော့ဘိုးလူမျိုးတွေထဲကြတယ်နောက်ပိုင်းမှဆိုရင်မုံဘိုးကရင်ဘိုးဆိုမှလူမျိုးနေမှာတော့လူထဲကြတယ်များတယ်အခုဘာထပ်ဖြစ်လာလဲဆိုတော့မုံဘိုးတွေမဟုတ်တော့ဘူးကရင်ဘိုးလည်းမဟုတ်တော့မြန်မာလို့သူတို့ထဲလိုက်တယ်ဒါပေမဲ့ဘိုးစကားတွေပြောပြီးမှနောက်ပိုင်းမှဆိုတော့ဘိုးလူမျိုးမဟုတ်တော့ဘဲနဲ့မြန်မာလူမျိုးအဲ့လိုမျိုးဖြစ်သွားတာပေါ့။ဟွာမျိုးခံရတာပေါ့နော်
။လမ်းမဲ့ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မဲ့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီဟာလည်းရန်ကုန်တိုင်း၊ပဲခူးတိုင်း၊တနင်္သာရိုင်တိုင်းတွေမှာလူမျိုးစုအလိုက်တိုင်းသားရေးရာကိုယ်စားလှယ်ရွေးချယ်ခွင့်တွေဆုံးရှုံးနေတယ်လို့လည်းပါတီဝင်သူကပြောပါတယ်။တတ်မှတ်ထားတဲ့လူရည်ရှိပေမဲ့လည်းအစိုးရစည်းနှက်မှာမွန်လူမျိုးရည်အတွက်မပြည့်ဘူးဆိုပြီးပယ်ချလိုက်တယ်လို့လည်းပြောပါတယ်။ဒီပြစ်စင်တွေကိုမွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီရဲ့ဥက္ကဋ္ဌဖြစ်သူနိုင်ငွေသိန်းခေါ်နာဂျီနူမွန်ကိုဆက်သွယ်မေးမြန်းခဲ့ရမှာအခုလိုပြောပါတယ
်။လူမျိုးအလိုက်ပေါ့တိုင်းသားရေးရာဆိုတာရှိပြီလေ။တိုင်းရင်းသားတွေကဥမာတင်းတင်းနဲ့တစ်ခုလုံးကမွန်က9,000-9,000ပြည်ဝင်တယောက်ပြေးချေပြေးတော့သို့တော်လည်းပဲကျွန်တော်တို့ရန်ကုန်၊ပဲခူး၊ဒီနေ့တိုင်းမှာပန်းတာလေဒါနဲ့မရဘူး။ဒီမင်းချင်းဒီလောက်ချပီးသားပဲမွန်ဘလောက်ရှိတယ်ဗမာဘလောက်ရှိတယ်အဲ့မှာတကယ်ဘလောက်ရှိတယ်ပြည်ရင်ဘလောက်ရှိတယ်ဆိုတာသူတို့စဉ်းစားကြည့်ကြပီးသားပဲ။စဉ်းစားပီးသားဖြစ်တဲ့အတွက်ကြောင့်မလို့အစိုးရအဆုံးဖြတ်နေပဲမပြည့်ဘူးလို့ပဲပြောရမှာပေါ့။
အလားတူဒီလိုပြဿနာတွေဟာတခြားတိုင်းရင်းသားနိုင်ငံရေးပါတီတွေမှာရှိနေတယ်လို့လည်းနိုင်ငွေသိန်းကပြောပါတယ်မြန်မာစစ်ဆေးရအနေနဲ့တိုင်းရင်းသားတွေရဲ့စားပေးယဉ်ကျေးမှုဖော်ထုတ်ခွင့်ကိုရှေ့ကထက်ပိတ်ပင်မှုတွေပုံမှုလှုပ်ဆောင်နေတယ်လို့မြန်မာတိုင်းရင်းသားရေးလေ့လာသူတွေကပြောပါတယ်နိုဝင်ဘာလမှာကျင်းပမဲ့အထွေထွေရွေးကောက်ပွဲဟာလည်းတိုင်းရင်းသားတွေမျှော်မှန်းထားတယ်လို့လူမျိုးစုအခွင့်အရေးတွေရရှိဖို့မလွယ်ကူဘူးလို့လည်းဝေဖန်ပြောဆိုမှုတွေကြဲကြဲပြပြရှိနေပါတယ်ခင်ဗျာ